ုံမှာအင်္ဂလိပ်ဘာသာကနေမြန်မာလိုဘာသာပြန်ပြီးလည်းဝန်ဆောင်မှုကိုအခုရပ်ဆိုင်းလိုက်ပါပြီ။ဘာသာပြန်ထားတာတွေဟာမှောင်ရွံ့နေတဲ့အကြောင်း Writers တင်ထားတာကစုံစမ်းတင်ပြခဲ့ပြီးတဲ့နောက်မှာအခုလိုရပ်ဆိုင်းလိုက်တာပါ။ရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖြစ်ထွက်တဲ့တိုင်းနယ်ကြီးရဲ့ရောဂါမစင်တွေနဲ့ပတ်သက်ပြီးမြန်မာဘာသာနဲ့ရင်းရင်းတည်းတည်းတုံ့နှုံးတင်ထားတဲ့ post တွေကို Facebook ကနေတိုက်ဖြတ်ဖို့ကြိုးစားမှုတွေဘာကြောင့်မအောင်မမြင်ဖြစ်ရလဲဆိုတာ Writers ကနေစုံစမ်းမှတ်တမ်းတင်ပြီးအောက်တိုဘာ15ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရောဂါရေပေါ်မှာအမုန်းတရားပြန့်ပွားအောင် Facebook ကိုကောင်းကောင်းအသုံးချနေတာတွေ့ရတယ်လို့ကုလသမဂ္ဂကလည်းဝေဖန်ပါတယ်။ Facebook ကဘာသာပြန်ဆိုပြီးတဲ့ဝန်ဆောင်မှုကနေသုံးဆွဲသူတွေကမှားရတဲ့ဘာသာပြန်ဆိုမှုပေးခဲ့တဲ့ဥပမာပေါင်း1000ကျော်ရှိနေတာတွေ့ရတယ်လို့ Writers ကပြောပါတယ်။ Writers ရဲ့ဆောင်းပါးပါဖော်ပြချက်တွေအပြင် Facebook သုံးဆွဲသူတွေရဲ့ပြောကြားချက်တွေရရှိခဲ့ပြီးတဲ့နောက်ပိုင်းဩဂုတ်လ28ရက်နေ့မှာတော့ဒီလိုဘာသာပြန်ဆိုပြီးတဲ့ဝန်ဆောင်မှုကိုပိတ်ပစ်လိုက်ကြောင်းအခုလက်ရှိမှာဘာသာပြန်ဆိုမှုပုံမကောင်းမွန်အောင်လုပ်နေတာဖြစ်ပြီးကောင်းမွန်မှုရှိလာတဲ့အချိန်ကြားမှာဒီဝန်ဆောင်မှုပြန်ပြီးပေးမယ်လို့ Facebook ပြောခွင့်ရတာပြောပါတယ်။ဒါအပြင် Facebook ကိုတုံးပြီးအမုန်းတရားပြန်ပွားအောင်လုပ်ဆောင်နေမှုကိုတားဆီးရမှာသူတို့ဘက်ကနှိမ့်ကွင်းမှုရှိနေတယ်လို့ဝန်ခံလိုက်ပြီးအရင်ကဆောင်ရွက်မှုတွေလုပ်မှဖြစ်ကြောင်းကြေညာချက်ထုတ်ပြန်ကြတိပေးခဲ့ပါတယ် Facebook ကလူမှုအတိုင်းဝိုင်းဆိုင်ရာတတ်မှတ်ထားတဲ့ဆန်းနဲ့ကန့်ညီအောင်မြန်မာကလည်းအင်္ဂလိပ်လိုဘာသာပြန်ဆိုပေးတဲ့ဝန်ဆောင်မှုကို April လထဲမှာစတင်ထည့်သွင်းပေးခဲ့တာပါဒါပေမဲ့ဘာသာပြန်ဆိုရမှာစာပိုက်အများအပြားအတွက်အရေးတိုက်ခိုက်မှုလွင်းနာစေတဲ့ပြဿနာတွေနဲ့တွေ့ကြုံရတာဖြစ်ပါတယ်